မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်မှာပြန်ပြီးရှောက်လန်းနိုင်ရဲ့အတွက်မြန်မာစစ်တပ်ကိုလက်နက်မရအောင်ဝိုင်းဝန်းလှုပ်ဆောင်ပေးကြဖို့ကျေးဇူးပြုနေကဝါရှင်တန် DC က Wilson Center မှာပြုလုပ်တဲ့မြန်မာအရေးအွန်လိုင်းဆွေးနွေးပွဲမှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကပန်ကြားလိုက်ပါတယ
် We urge the government of the international community to take all necessary actions unilaterally and through multilateralism to put pressure against Tamador the state administration council and the
Tamador ကိုတနင်္ဂနွေချင်းစီကဖြစ်စေနိုင်ငံပေါင်းစုံကတဆင့်ဖြစ်စေလိုအပ်တဲ့အရေးယူမှုတွေလုပ်ပေးဖို့အတွက်နိုင်ငံတကာအစိုးရတွေကိုတောင်းဆိုချင်ပါတယ်မြန်မာစစ်အုပ်ချုပ်ရေးကောင်စီကိုထောက်ခံမှုပေးနေတဲ့နိုင်ငံတွေအနေနဲ့သူတို့တွေလက်နက်ခင်းရဲမိကြောက်တွေဝယ်ယူခွင့်ဖြတ်တောက်ဖို့အကူအညီပေးတာတွေဖြတ်ပစ်ဖို့နဲ့ပြစ်မှုကင်းလွတ်ခွင့်ပေးထားတာတွေရပ်ဆိုင်းဖြစ်ဖို့အတွက်လိုအပ်ပါတယ်ဒါ့အပြင် NUG အစိုးရအဖွဲ့ကိုထောက်ခံပံ့ပိုးပေးဖို့နဲ့ဆင်အနာပိန်တွေကိုတွန်းလှန်ရမှာအင်အားခိုင်မာစေဖို့အတွက်လိုအပ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုပံ့ပိုးပေးဖို့ပါတောင်းဆိုချင်ပါတယ်လို့ပြောသွားတာပါ Wilson Center ရဲ့အာရှရေးရာအစည်းအဝေးမှာမြန်မာနိုင်ငံရဲ့လက်ရှိနဲ့အနာဂတ်ဆိုင်ရာနဲ့ပတ်သက်ပြီးအရေးကောက်ခံပြည်သူ့လွှတ်တော်ကိုစားပြုကော်မတီ CRPH ကအသစ်ဖွဲ့စည်းလိုက်တဲ့ NUG အစိုးရအဖွဲ့ရဲ့အမြင်တွေကို American Wire ရဲ့လွှတ်တော်အမတ်တွေအပါအဝင်ပညာရှင်တွေနဲ့ဆွေးနွေးရမှာဒေါ်စင်မအောင်ကပန်ကြားလိုက်တာဖြစ်ပါတယ်ဆွေးနွေးပွဲမှာတက်ရောက်ဆွေးနွေးသူတွေကတော့ USAID အကြီးအကဲဟောင်း Mark Green American အောက်လွှတ်တော်အမတ်တွေဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်အမတ်အမီဘီရန်နဲ့အိုဟိုင်းိုးပြည်နယ်အမတ်စတီဗ်ရှာဘော့အထက်လွှတ်တော်အမတ်ဘန်ဂါဒန်ဒီမိုကရက်တစ်ပါတီရဲ့ NDI အဖွဲ့ဥက္ကဋ္ဌဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမဟောင်းဒဲရစ်မစ်ချယ်ရီပပ်ဘလီကန်ပါတီရဲ့ IRI အဖွဲ့ဥက္ကဋ္ဌဒေါက်တာဒန်နီယယ်တွင်းနိုင်နဲ့ NUG အဖွဲ့ရဲ့အထူးကိုယ်စားလှယ်ဦးထင်လင်းအောင်တို့ပါဝင်ပါတယ်မေရီလန်းပြည်နယ်အထက်လွှတ်တော်အမတ်ဘန်ဂါဒန်ကမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်မှာပြန်ပြီးရှောက်လာစေဖို့အတွက်အကူအညီပေးရမှာဖြစ်ကြောင်းပြောပါတယ်
။ Yes, we want to normalize and help nurture the development of democratic institutions in Burma. We want to support the national unity government. But we will stand up against the military junta and their
မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထူထောင်ရေးအကူအညီပေးနိုင်ဖို့အတွက်အမျိုးသားညီညွတ်ရေးအစိုးရကိုကျွန်တော်တို့ပံ့ပိုးထောက်ခံမှုပေးချင်ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲစစ်တပ်နဲ့သူ့ရဲ့တရားမဝင်လုပ်ရတွေကိုဆန့်ကျင်ကြောင်းပြသဖို့တော့တင့်တော်တဲ့အရေးယူမှုတွေလုပ်ဖို့လိုပါတယ်။ဒါဟာမြန်မာနိုင်ငံသားတွေကိုအပြစ်ပေးဖို့မဟုတ်ပါဘူး။အားလုံးငြင်းငြင်းချမ်းချမ်းနဲ့စစ်မှန်တဲ့ဒီမိုကရေစီရရည်အတွက်မြန်မာပြည်သူတွေနဲ့အတူရပ်တည်ဖို့ပါလို့ပြောသွားတာပါ။စစ်တပ်ရဲ့အာဏာသိမ်းမှုကိုပြည်သူအများစုကလက်မခံကြဘဲရပ်ပေါင်းတရားကြော်လာသည့်အချိန်ဆန့်ကျင်ဆန္ဒပြနေကြဆဲဖြစ်ပြီးဒီအာဏာသိမ်းမှုကြောင့်ပြည်ရင်းမှာစီးပွားရေးပညာရေးလူမှုရေးအပအဝင်အဆအဆဆောက်ရုံနေတဲ့အပြင်အိမ်နီးချင်းနဲ့အင်ဒိုပစိဖိတ်ဒေသတွင်းမှာပါမတည်ငြိမ်မှုတွေကိုဖြစ်လာစေကြောင်းဒေါ်စင်မအောင်ကပြောကြားခဲ့တာပါဒါအပြင်အမေရိကန်နဲ့အနောက်နိုင်ငံတွေကမြန်မာစစ်တပ်ပေါ်မှာပြစ်မှတ်ထားအရေးယူတာတွေလုပ်တာကိုကြိုဆိုပေမဲ့အမေရိကန်အစိုးရရောတခြားနိုင်ငံအစိုးရတွေကပါစစ်ကောင်စီကခန့်အပ်တဲ့မြန်မာနိုင်ငံဆိုင်ရာတန်တမန်အစ်စ်တွေကိုအတိအမှန်မပြုဖို့ပါဆွေးနွေးပွဲမှာပန်ကြားခဲ့တာဖြစ်ပါတယ်